ထိုင်းနိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုထိုင်းအာဏာပိုင်ကနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့အစ်အမြင့်အရာရှိကပြောပါတယ်။အဲ့ဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံတောင်ပိုင်းကနေပြီးတော့မလေးရှားနယ်စပ်ကိုလူကုန်ကူးခံခဲ့ကြတာတွေဖြစ်တယ်လို့ထိုင်းဘက်ကဆိုပါတယ်။ဒီအကြောင်းဗီဒီယိုမြန်မာဘက်ရဲ့ထိုင်းချေတဲ့တရင်တော့မအေးမှာသတင်းပေးပို့ထားပါတယ်ခင
်ဗျ။ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးအစ်အမြင့်အရာရှိရဲချုပ်စုရချေဟပ်ကဦးဆောင်ပြီးတက်ခရိုင်လာဝကအရာရှိထိုင်းလူမှုကေဇယ်ရုပ်ထုတ်ရေးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြဝတီမြို့ကအာဏာပိုင်နေနဲ့တွေ့ဆုံပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးတဲ့ကြောင်းရဲချုပ်စုရချေဟပ်ကပြောဆိုခဲ့တာပါ။ဒ
ီကိစ္စကိုမြန်မာ့ဘက်ကပြန်ပြောเอาแรงงานเหล่านี้เนี่ยไปขายแล้วส่งต่อไปยังประเทศเพื่อนบ้านในฝั่งใต้คือมาเลเซียนะครับนะเพราะนั้นจากการทำงานของที่ทำงานที่ผมเองก็ไม่ชอบใน
အဲ့ဒီဇက်ကိုဖျက်ပြီးမလေးရှားနိုင်ငံကိုသွားကြတဲ့မြန်မာနိုင်ငံသားတွေလူကုန်ကူးခံရသူတွေကိုပြန်လည်လွှဲပြောင်းပေးရခဲ့တာလို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြန်မာနိုင်ငံဘက်ကမြဝတီမြို့မှာနှစ်နိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်နှစ်ဖက်အာဏာပိုင်တွေတွေ့ဆုံကြပြီးတဲ့နောက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့တာပါ။ဒီလွှဲပြောင်းပေးရပွဲမှာမြန်မာနိုင်ငံဘက်ကတော့တရင်ပြည်နယ်ပြည်သူ့တော်ကိုယ်စားလှယ်တွေနဲ့လူကုန်ကူးမှုဆိုင်ရာတားဆီးနေတဲ့အရာရှိတွေတက်ရောက်ခဲ့ပြီးလူကုန်ကူးမှုနဲ့ပတ်သက်လို့နှစ်နိုင်ငံပူးပေါင်းကြိုက်ကြက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းဘက်ကတော့လူကုန်ကူးခံရသူတွေနေရာပြောင်းဖို့အတွက်ဗီယူနာကြီးချစ်တူကိုဘန်းဝင်2000ကျည်နဲ့လူဦးရေ83ဦးအတွက်ဘန်းဝင်ပေါင်း 34,600 ကိုကူညီပေးရခဲ့တယ်လို့ဆိုပါတယ်။အခုလူကုန်ကူးခံရသူတွေဟာလူပွဲသားတွေကိုဘန်းဝင်တောင်းကမ်းနဲ့ပေးပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်ထွက်လာခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။ထိုင်းဘက်ကတော့ထိုင်းတောင်ပိုင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးခဲ့တာဟာ2018ခုနှစ်ထဲမှာလူဦးရေ1000နီးပါးလောက်ရှိသွားပြီဖြစ်ပါတယ်။လူပေါင်းကိုယ်ပိုင်ဝင်40လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ပိုင်ဆိုင်တဲ့ဘဏ်ငွေ30လောက်ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းထိုင်းအနာပိုင်ကဆိုပါတယ်။လက်ရှိမှာလည်းထိုင်းတောင်ပိုင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား200ကျော်ကိုလည်းစစ်ဆေးနေသေးဖြစ်ပါတယ်။2008ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောက်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးဝါးဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပကြော်ရေးဆိုင်ရာအနှိမ်ဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလုံဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောက်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားသေးဖြစ်ပါရဲ့ရှင်